မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံခီးစဉ်အပေါ်တုံ့တက်ချက်ကိုစိတ်ပြတ်ကြောင်းမြန်မာအစိုးရကတုံ့ပြန်လိုက်ပါတယ်။မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေကိုဆက်နှစ်ရက်ကြာဒေါက်တာရန်ဟီလီကသူ့ရဲ့စုံစမ်းစစ်ဆေးမှုတွေမှာဟန်တားမှုတွေရှိတဲ့အပေါ်စိတ်ပြတ်တယ်လို့အခုလိုပြောကြားခဲ့တာပါ။
As well as increasing restrictions on my access, individuals who meet with me continue to face intimidation.
ကျမတွားချင်တဲ့နေရာတွေအပေါ်ကန့်သတ်မှုတွေတိုးခဲ့တဲ့အပြင်ကျမနဲ့တွေ့ဆုံတဲ့သူတွေအနေနဲ့လည်းနှောက်ယှက်ခံရမှုတွေတွေ့ကြုံခဲ့ရပါတယ်။သူတို့တွေကိုဓာတ်ပုံရိုက်ယူတာ၊ဘာတွေဆွေးနွေးခဲ့တယ်ဆိုတာကိုမတွေ့ခင်ရောတွေ့ဆုံပြီးမှရောမေးမြန်းခံရတာတွေရှိခဲ့ပါတယ်။ဒီချိန်မှဆိုရင်သူတို့နောက်ကလိုက်ပြီးတောင်ထောက်လန်းတာတွေကိုခံခဲ့ရပါတယ်။ဒါဟာဘယ်လို့မှလက်ခံနိုင်စရာမရှိပါဘူး
။ NLD အစိုးရလက်ထက်မှာတတိယအကြိမ်လာရောက်စုံစမ်းတဲ့ဒေါက်တာရန်ဟီလီကလက်ရှိအစိုးရဟာအရင်အစိုးရလက်ထက်ကကျင့်သုံးခဲ့တဲ့နည်းတွေကိုဆက်ပြီးသုံးနေတာတွေ့ရတဲ့အတွက်စိတ်ပျက်တယ်လို့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ်။ဒေါက်တာရန်ဟီလီရဲ့ထုတ်ပြန်ချက်ထဲမှာရေဘူးရဆန်တဲ့ဆွဆွဲချက်တွေနဲ့မှားယွင်းတဲ့အချက်များစွာပါဝင်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဆယ်စုနှစ်နဲ့ချီကြုံတွေ့နေရတဲ့ပြည်တွင်းပဋိပက္ခတွေ၊ဖွံ့ဖြိုးတိုးတက်မှုနောက်ကျတဲ့အတွက်ဖြစ်လာတဲ့ပြဿနာတွေကိုဖြေရှင်းရမှာကြုံရတဲ့အခက်အခဲတွေကိုလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ထုတ်ပြန်ချက်မှာထည့်သွင်းဖော်ပြခဲ့ခြင်းမရှိဘူးလို့လည်းထောက်ပြပါတယ်။ဒေါက်တာရဟီလီရဲ့အခုခီးစဉ်တွင်မှရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေကနေရာတချို့စီကိုတွားခွင့်မရခဲ့ပါဘူး။သူခီအတွင်လူခွေရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့အတွက်စုံစမ်းမှုတွေမလုပ်ပါဘူးဆိုတဲ့အာမခံချက်ကိုအစိုးရကတောင်းဆိုခဲ့တဲ့အပေါ်အင်မတန်အံ့အားတင်ကြောင်းလဲဒေါက်တာရဟီလီကခီးစဉ်နဲ့ပတ်သက်တဲ့ထုတ်ပြန်ချက်မှဖော်ပြထားပါတယ်။ကုလသမဂ္ဂကသူ့ကိုပေးအပ်ထားတဲ့လုပ်ပိုင်ခွင့်နဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုပေးထားတဲ့လုပ်ပိုင်ခွင့်ဟာတီးခြားစီဖြစ်တယ်လို့ပြောပါတယ်။အခုခီးစဉ်အတွင်တွေးရှိချက်တွေကိုတော့ကုလသမဂ္ဂထွေထွေညီလာခံမှအောက်တိုဘာလကျရဲ့ပြည့်အစုံအစည်းအဝေးခန်းစားတင်မှာဖြစ်ပါရဲ့ရှင်။